သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများကို November 6ရက်ဗုဒ္ဓနေ့အတွက် SPS News/ သတင်းတူများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဂျေရယ်အောင်ပါယနေ့အတွက်ထိတ်တန့်သတင်းများသားနဲ့ချီတဲ့ American ပြည်သူတွေသမရအသက်အတွက်ဆန္ဒမဲပေး American ပြည်ထောင်စုတွင်ယနေ့မှကျင်းပတဲ့သမရရွေးကောက်ပွဲမှာတော့သားနဲ့ချီတဲ့ American ပြည်သူတွေကမဲပေးနေကြပါတယ်ဒုတိယသမရ Kamala Harris ကိုနိုင်ငံရဲ့ပထမဆုံးသောအမျိုးသမီးခေါင်းဆောင်အဖြစ်ရွေးချယ်မလားဒါမှမဟုတ်2020ရွေးကောက်ပွဲမှာရှုံးခဲ့တဲ့သမရဟောင်း Donald Trump ကိုပဲအင်ဖြူတော်ကိုပြန်ပို့မလားဆိုတာကိုရွေးချယ်ဆုံးဖြတ်နေကြတာဖြစ်ပါတယ်ဒီမိုကရက်သမ္မတလောင်း Harris နဲ့ Republican ပြိုင်ပွဲ Trump တို့ကြားရှင်ပြိုင်မှုဟာဆိုရင်ဆယ်စုနှစ်တွေအတွင်းအချိန်နဲ့ဖြစ်ဆုံးရွေးကောက်ပွဲတစ်ခုအဖြစ်လူမှုစစ်တမ်းတွေမှာဖော်ပြထားပါတယ်။အနိုင်ရသူကတော့လာမယ့် January လအတွင်းမှာသမ္မတ၄နှစ်သက်တမ်းကိုစတင်တာဝန်ယူမှာဖြစ်ပါတယ်။နိုင်ငံတော်ရလဟာဆိုရင်အချိန်နဲ့ဖြစ်နေတဲ့ပြည်내ခုနှစ်ခုကမဲရလတ်တွေကအဆုံးဖြတ်ပေးမဲ့ပုံရှိတယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောဆိုပါတယ်။အထူးကကြတဲ့ပြည်내ကြီးတွေမှာမဲပေးပြီးစီမှုနဲ့မဲရီထွက်နိုင်မဲ့အနည်းအမြန်ပေါ်မူတည်ပြီးအင်္ဂါနေ့နှောင်းပိုင်းဒါမှမဟုတ်ဗုဒ္ဓနေ့စောပိုင်းမှာအနိုင်ရသူပေါ်ထွက်လာနိုင်ပါတယ်။အင်္ဂါနေ့မနေ့ခင်ပိုင်းမှာနိုင်ငံရဲ့အရှေ့ပိုင်းပြည်내တွေမှာမဲရုံတွေဖွင့်ခဲ့ပြီးအစိုးရစင်တာတွေမိသက်ဌာနတွေကျောင်းတွေဖျားချောင်းတွေနဲ့တခြားသောမဲယုံတွေမှာမဲပေးသူတွေတက်စီမဲပေးနေကြပါတယ်။နိုင်ငံရဲ့တခြားသောမဲယုံတွေဟာလည်းနိုင်ငံရဲ့စံတော်ချိန်6ခုနဲ့အညီဖွင့်ခဲ့ကြပြီးနေ့လည်ခင်းအစောပိုင်းမှာတော့ပြည်내50လုံးကမဲယုံတွေဖွင့်ခဲ့ကြပါတယ်။တက်စမီးနီးယားမှာကလေး6ယောက်သေဆုံးခဲ့တဲ့ Jumping Castle အမှုဖွင့်။ကလေးငယ်6ဦးသေဆုံးခဲ့တဲ့ Jumping Castle ကိုထုတ်လုပ်သူကဖြစ်ရဆိုးကိုစစ်ဆေးခဲ့တယ်လို့ရာဇဝတ်တရားရုံးတွေသက်သေပြမှာဖြစ်ပါတယ်။2020ခုနှစ်ဒီဇင်ဘာလတွင်တက်စ်မီနီယာတွင်သင်းငယ်သောလေဆင်နှမောင်းတစ်ခုကကာဆယ်ကိုပင်းမလိုက်ပြီးလေထဲမှာသဲဆောင်လာစဉ်ကလေးငယ်များပြုတ်ကျသေဆုံးခဲ့တာဖြစ်ပါတယ်။ Inflatable equipment ကိုတက်ဆင်ထားတဲ့တက်ဘ်ဇော့ရဲ့ပိုင်ရှင် Rosemary Gamble သည် Health and Safety တာဝန်များကိုလိုက်နာရန်ပြက်ကွက်မှုအတွက်သူမတွင်ပြည့်မရှိကြောင်းဝန်ခံပြောဆိုထားပါတယ်။ကာဆယ်ကိုမြေပြင်တွင်မှန်ကန်စွာချင်းထောင်းထားကြောင်းသေချာစေရန်မစ်ကမ်ဘယ်သည်ပြက်ခွက်ခဲ့ကြောင်းနှင့်ကာဆယ်အားကြောက်ချသည့်နေရာ၈ခုနှင့်၄ခုတွင်သာချိတ်ဆက်ထားတယ်လို့စွပ်စွဲခံထားရပါတယ်။သတင်းသမားတွေကိုတိုက်ခိုက်သူတွေပြစ်ဒဏ်ကင်းလွတ်နေစစ်ဒါမှမဟုတ်ပြည်တွင်ပဋိပက္ခကြုံနေရတဲ့တိုင်းပြည်တွေမှာသတင်းသမားတွေအတိုက်ခိုက်ခံနေရပေမဲ့အေးအေးယူမခံရဘဲလွတ်မြောက်နေကြတယ်လို့ဆိုပါတယ်။မကြာခင်နှစ်တွေအတွင်းအသက်ခံရတာအများစုကိုလည်းမဖြေရှင်းနိုင်သေးဘူးလို့သတင်းသမားတွေကိုစောင့်ကြည့်နေကြတဲ့အစုအဖွဲ့တွေကပြောဆိုပါတယ်။ပြဆိုတဲ့အမှတ်သားရှိပါလေရိုက်တာသတင်းထောက်နဲ့တခြားသတင်းထောက်တွေစီကိုအစ္စရေးတန်ကားကပြစ်လိုက်လို့လေဘနန်မှာအစ္စမ်အဗ်ဒါလာအသက်ခံလိုက်ရတာတစ်နှစ်ကျော်သွားခဲ့ပါပြီ။မီဒီယာကိုပြစ်မှတ်ထားကြောင်းအစ္စရေးကညင်းလိုက်ပြီးစုံစမ်းစစ်ဆေးပေးမယ်လို့ပြောဆိုပေမဲ့ယခုချိန်ထိဘာမှဖြစ်မလာသေးပါဘူး။ကုလသမဂ္ဂအလို့ရမီဒီယာလုံခြုံရေးနဲ့သတင်းသမားတွေအတိုက်ခိုက်ခံရရင်တာဝန်ခံမှုရှိရေးဟာတကွာလုံးဆိုင်ရာစင်ကောချက်တစ်ခုဖြစ်နေစေလို့ပြောဆိုပါတယ်။သတင်းသမားတွေအသက်ခံရပြီးသက်သူတွေလွတ်နေတဲ့တိုင်းပြည်တွေကို CPJ ကကြည်ထားတယ်လို့ဆိုပါတယ်။ထိတ်ဆုံးမှာတော့ဟေတီနဲ့အစ္စရေးနိုင်ငံတို့ဖြစ်ကြပါတယ်။ CPJ အရပြီးခဲ့တဲ့ဆယ်စုနှစ်မှာသတင်းစာဆရာ9ယောက်အသက်ခံရပေမဲ့ကုထိမရှင်းနိုင်သေးဘူးလို့ဆိုပါတယ်။သတင်းသမားအနည်းဆုံး138ယောက်ထိတ်ဆုံးခဲ့ပြီးဟာမတ်စ်နဲ့အစ္စရေးစစ်ဆားခဲ့တဲ့2023ကတည်းကသတင်းသမားအနည်းဆုံး138ယောက်ထိတ်ဆုံးခဲ့ပြီးအားလုံးနီးနီးကပါလက်စတိုင်းတွေဖြစ်ပါတယ်။ယူကရိန်းကိုရုရှားကျူးကျော်တာကိုမှတ်တမ်းတင်ရုပ်ရှင်ရိုက်ခဲ့ပြီးစူးရသတင်းစာဆရာမဗစ်တိုးရီယာရော့ချီနာဟာရုရှားတွေဖန်တာတော့ထိတ်ဆုံးသွားခဲ့ပါတယ်။အလောင်းပြန်ပေးဖို့ရုရှားကညှင်းဆိုထားပါတယ်။ UNESCO အဆိုအရ အမျိုးသမီးသတင်းသမားတွေဟာခုနှစ်နှစ်အတွင်းမှာအများဆုံးအသက်ခံရတယ်ဖြစ်တယ်လို့ပြောဆိုထားပါတယ်။နေ့စဉ်သတင်းတို့ News Flash များကိုပုံမူချားသိရန် SBS Language Podcast ကိုတွားရောက်ချီရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ